မနိုင်ငံအတွင်းကသဘောထားကွဲလွဲမှုတွေကိုလက်လက်ကမ်းပြီးတော့တောင်းဖို့မလိုတော့အပ်တော့တာကြောင့်နိုင်ငံရေးရာတွေးဆဖြည့်ရှင်းပြီးတော့အပြေရှာမယ်ဆိုပြီးတော့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုလိုက်ပါတယ်ညီညာရေးဆွေးနွေးတဲ့အခါမှာလည်းမဖြစ်နိုင်တာတွေကိုတောင်းဆိုနေမဲ့အစားဖြစ်တင်တာတွေကိုညှိနှိုင်းတာကလက်တွေ့ကျတယ်လို့လည်း83နှစ်မြောက်တပ်မတော်နေ့အခမ်းအနားမှာဗိုလ်ချုပ်မှုကြီးကပြောကြားခဲ့ပါတယ်မြန်မာစစ်တပ်ရဲ့အခုလိုသဘောထားတွေနဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေဘက်ကဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုကိုကျော်အောင်လင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
သဘောထားပေါ်တဲ့မှုတွေကိုလက်နဲ့ဆွဲခံတောင်းဆိုဖို့မလိုအပ်တော့တဲ့အတွက်နိုင်ငံရေးတွေကတွဲဆုံဆွေးနွေးအဖြေရှာကြမှာဖြစ်တယ်အဲ့ဒီလိုတွဲဆုံဆွေးနွေးအဖြေရှာတဲ့အခါမှာလည်းနိုင်ငံသားပြည်သူလူထုအားလုံးရဲ့လူသားချက်တွေကိုလက်တွေ့ကျကျအကောင်အထည်ဖော်ပြနိုင်မယ်နိုင်ငံသားပြည်ကတိုက်ခိုက်မှုရန်ဆိုင်ရေးသဘောတူစာချုပ် Nuclear Ceasefire Agreement NCA လမ်းကြောင်းကိုအခြေခံပြီးဆောက်ဖို့လည်းလိုအပ်မှာဖြစ်တယ်
နောက်ကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မနေ့ကပြောခဲ့တဲ့မိန့်ခွန်းတစ်စိတ်တစ်ပိုင်းမှာပထမဆုံးအမေရိကန်ပြည်ထောင်စုရောက်ရှမ်းစာပေနဲ့ယဉ်ကျေးမှုဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့အမြင်ကိုသိကြပါတယ်ခင်ဗျငင်းချမ်းရေးအတွက် NCA လို့ခေါ်တဲ့တနိုင်ငံလုံးအပြစ်ခတ်ရရေးသဘောတူညီချက်လမ်းကြောင်းနဲ့တွားမယ်ဆိုတာလက်တွေ့မှာဖြစ်နိုင်တဲ့ကိစ္စလို့ထင်ပါသလားခင်ဗ
ျငင်းချမ်းရေးဆွေးနွေးမယ်ဆိုလို့ရှိရင် NCA တွေလက်မှတ်ထိုးစရာတောင်းမလိုဘူးပမာတက်မတော်ကနေပြီးတော့စစ်ပွဲရက်ပြီးမတိုက်တော့ဘူးNCA မှာရေးထားတဲ့သူတို့ရဲ့အချက်အလက်တွေကအများကြီးရှိတယ်။တချို့ကကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်တွေအနေနဲ့မလိုက်ပြောနိုင်တာရှိတယ်။ဆိုတော့အဲ့ဒါကိုသူတို့အခုညှိနေကြတာဘယ်လို့မှညှိလို့မရဘူး။လက်နက်ကိုင်အဖွဲ့အခုခုနှစ်ဖွဲ့တောင်ရှိသေးတယ်လက်မမထိုးတာ။ဆိုတော့အဲ့ဒီ NCO ကိုပဲစောင့်ပြီးတော့မှငင်းချမ်းရေးဆွေးနွေးမယ်ဆိုလို့ရှိရင်အတော့ကိုခက်မယ်။ဒါကြောင့်မို့ကျွန်တော်ထင်တာက NCA ကိုအတိအကမထားဘဲနဲ့တကယ်တဲ့ငင်းချမ်းရေးကိုလိုလားတယ်ဆိုလို့ရှိရင်ဗမာတပ်မတော်အနေနဲ့ကစစ်ပွဲကိုရပ်လိုက်ုံပဲစပြီးဆွေးနွေးပါအဲ့ဒါဆိုရင်တော့ငင်းချမ်းရေးရဖို့ပို့ပြီးမှလွယ်မယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဗြိတိန်နိုင်ငံလန်ဒန်မြို့က KNO ကချင်မျိုးသားအစည်းအရုံးရဲ့ထွေထွေတွင်မှုကမ်ဖာစာတမ်းရဲ့အမြင်ကိုလည်းသိပြပြီ NCA လမ်းကြောင်းဆိုတာတကယ်တမ်းမှာအလုပ်ဖြစ်မဲ့လမ်းကြောင်းဟုတ်မဟုတ်ဘယ်လိုထင်ပါလဲခင်ဗျ
ဒီပြောတဲ့ NCA လမ်းကြောင်းဆိုတာတိုင်းတိုင်းအားလုံးလက်နက်ချပြီးမထောက်ရှိဖွဲ့စည်းပုံအခြေခံဥပဒေအတိုင်းတွားရမယ်ဆိုရရသတံပေးတာလို့ပဲကျွန်တော်အဲ့လိုယူဆရတယ်ခင်ဗျာလက်နဲ့မချလို့ရှိရင်ဒီကတော့ဆက်တိုက်မယ်ဆိုတဲ့ရသတံပေးတဲ့အဲ့လိုကျွန်တော်တုံ့ပြန်မိပါတယ
်တချို့လက်နဲ့ကန်တိုင်းသားဖွဲ့တွေဆိုလို့ရှိရင်မြန်မာစစ်တပ်နဲ့ပြည်ပြည်လေးလေးဖြစ်နေတာကိုကျွန်တော်တွေ့ရပါတယ်မြန်မာကဆိုလို့ရှိရင်တပ်မတော်နေခန္ဓာကိုလာတက်တဲ့တိုင်းသားဖွဲ့တွေလည်းရှိပါတယ်ဆိုတော့ဒီဖွဲ့တွေကမြန်မာစစ်တပ်ကိုလက်နဲ့ချတယ်ဆိုတဲ့သဘောလားအခုဆက်ပြီးတော့တိုက်နေကြတဲ့အဖွဲ့တွေကရောလက်နဲ့ချဖို့ဆိုတာမဖြစ်နိုင်ဘူးလားခင်ဗျာ
မရှိနိုင်ပါဘူး။ဘာဖြစ်လို့ဆိုရရှင်ကျွန်တော်တို့ကလက်နက်ကင်တယ်ဆိုတာကျွန်တော်ရဲ့ကြားချင်ရထိုက်တဲ့ဒန်တီရီဂျီခွင့်ရေးကိုကျွန်တော်ကမရလို့တိုက်ခိုက်နေခြင်းဖြစ်ပါတယ်။ကြားချင်ရထိုက်တဲ့ဒန်တီခွင့်ရေးကိုရဖို့ဂရန်တီလုပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေချက်ထားမနိုင်ဘူးဆိုလို့ရှိရင်တော့စစ်ပွဲကအခုအပြစ်ခတ်ရခြင်းနဲ့လည်းမနှက်ချံပြန်တိုက်နေရမယ်ပုံရှိပါတယ်ခင်ဗျာ။
မြန်မာစစ်တပ်ကအခုလိုမျိုးငြင်းငြင်းရေးလိုလားတဲ့သဘောတွေကိုပြောနေတယ်ဆိုပေမဲ့လည်းတစ်ဖက်မှာကတိုက်ပွဲတွေကဆက်ပြီးတော့ရှိနေပါတယ်။ဘာသဘောနဲ့အခုလိုမျိုးဖြစ်နေတယ်လို့ထင်ပါလဲခင်ဗျ။ဆရာဆိုင်ထွေးမောင်
။အဲ့ဒါအတိတ်ကပြဿနာပဲ။သူတို့ကငင်းချင်းရေးလိုချင်လို့လည်းပြောတယ်။အတိတ်ရက်မဲ့လို့လည်းပြောတယ်။ဒါပေမဲ့အခုလည်းဆက်တိုက်နေတယ်၊ပိုးပြီးတိုက်တယ်၊ပိုးပြီးဆိုးလာတာတွေ့တယ်။သူတို့ကဒါကိုကြည့်ချင်းအားဖြင့်မင်းဆရာမင်းခွန်းတစ်ခုဖြစ်လာတာကဗမာတပ်မတော်ကတကယ်ပဲငင်းချင်းရေးလိုချင်သလား။ရင်ချမ်းရေးပြောပြီးတော့မှလောက်တာတမျိုးဖြစ်နေလေယုံကြည်မှုတွေကမရှိကြတော့ဘူးတိုင်းရင်းသားတွေအနေနဲ့လည်းပမသမတော်အပေါ်မှာယုံကြည်မှုမရှိတော့ဘူ
းဗိုလ်ချုပ်မှုကြီးရဲ့မိန့်ခွန်းထဲမှာငြင်းငြင်းရေးအတွက်မဖြစ်နိုင်တာတွေကိုမတောင်းဆိုကြဘူးလေသူကတိုက်တွန်းထားပါလေင
ြင်းငြင်းကိစ္စဆွေးနွေးကြတဲ့အခါမှာမဖြစ်နိုင်တာတွေကိုတောင်းဆိုပြီးအချိန်ဆွဲနေမဲ့သာဖြစ်တဲ့ဖြစ်တဲ့ဓာတ်တွေကိုအရှိန်မျှော်တွေးကြီးနိုင်ကြတာကပုံမှန်တွေ့တွေ့ဆန်းကြမှာဖြစ်တယ
်ဘယ်လိုသဘောရပါလဲခင်ဗျကမ်ဖာစာတန်မဖြစ်နိုင်တာကိုတောင်းဆိုရဆိုတော့ဘာကိုပြောချင်တယ်လို့ထင်ပါလဲ
မဖြစ်နိုင်တာကိုတောင်းဆိုရဆိုတဲ့ဟာကပြည်သူတွေကြည့်လိုက်ကျွန်တော်ဒီတိုင်းသားတမကန်အဖွဲ့အစည်းတွေအားလုံးကတော်တော်ကိုနိုင်ငံရေးကနေဆက်သွားဖို့အမျိုးသားနိုင်ငံရေးကိုဆက်လက်ပြီးမှမလုပ်နိုင်အောင်တောင်းဆိုတာမျိုးမဖြစ်စေချင်တဲ့သဘောနဲ့ဒီကမဖြစ်နိုင်တာကိုတောင်းဆိုရလို့ပြောတယ်ဆိုကျွန်တော်ယူဆရပါတယ်ခင
်ဗျဟုတ်ကဲ့တိုင်းရင်းသားတွေဘက်ကတောင်းဆိုချက်တွေဆိုတာကမဖြစ်နိုင်တာတွေကိုတောင်းဆိုနေကြရလားခင်ဗျကျားဆိုင်ထွေးမောင
်တိုင်းရင်းသားတွေတောင်းဆိုနေကြကဘာလဲဆိုလို့ရှိရင်တန်းတူညီမအခွင့်အရေးပေးဖို့ကိုပိုင်တို့လက်မှုပေးဖို့ကိုပိုင်အုပ်ချုပ်မှုပေးဖို့ကိုပိုင်စီမံခန့်ခွဲမှုပေးဖို့အဲ့ဒါတွေကိုတောင်းဆိုတာပါအထူးသဖြင့်အတိကတောင်းဆိုနေကြတာကတခုပဲ Federal Democracy ဖွဲ့စည်းဖို့ဒီ Federal တောင်းဆိုနေတာကိုမဖြစ်နိုင်ဘူးလားမပေးနိုင်ဘူးလားပိုသွားပြီလား သာပြန်စင်းစားတဲ့အခါမှာသူတို့ပဲတဘောတူတာပဲပြောဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ထောင်မယ်ဆိုတော့အခုတောင်းနေတဲ့ဖက်ဒရယ်တည်ထောင်ဖို့အတွက်ဆွေးနွေးဖို့ရန်တောင်းဆိုနေတာမဖြစ်နိုင်တော့တာကိုတောင်းဆိုနေတယ်လို့ပြောနေသလားသူဆိုလိုတာကဖက်ဒရယ်ဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့ဖက်ဒရယ်ကိုတောင်းဆိုနေတာအလကားပဲအချိန်ပဲကုန်တယ်တောင်းမနေနဲ့တော့လို့ပြောချင်တာလား
ဟုတ်ကဲ့ရှမ်းစာပေနဲ့ရင်ကျင်းမှုဖက်ကဒေါက်တာဆိုင်ထွေးမောင်နဲ့KNO ကချင်မျိုးသားစီယုံကကန်ဖာစာတန်းကျေးဇူးတင်ပါတယ်ခင်ဗျာ